Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ3ရက်တနင်္လာနေ့ညပိုင်း 9:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလောပါဒီကညအစီအစဉ်မျိုးဖြစ်တင်ဆက်ပေးပါပ
ါမင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြောက်ယထာဘူဒာယုံမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး10ဦးသေဆုံးပါတယ်။မြောက်ကိုရီးယားပြဿနာကိုတရုတ်ကမကင်တွယ်ရင်အမေရိကန်ကဖြေရှင်းမယ်ဆိုအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။မကွေးမြို့မှာကာရာအိုကေဆိုင်မိလောင်လို့လူ16ယောက်သေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပါရှင်။ဧပြီလ3ရက်နေ့မှာကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာမဲလာပေသူတွေတိတိကျကျနဲသွားတာပါကြောင့်ပါလဲ။
ဒီတော့ဝယ်တော့ဒီမိုကရေစီတကားပေါက်ပဲအဲ့ဒါကျွန်တော်တို့မြင်တဲ့အော်နေကြတယ်ဆိုတော့အဲ့မှာဒီဒီမိုကရေစီတကားပေါက်ခိုင်မှာဖို့တဲ့တော့ဒီရေကောက်ပဲကော်မရှင်ကဒီပွင့်လင်းမြင်တာမယ်ပေါ့နော်ပြီးတော့သူ့မှာလည်းဒီစီမံခန့်ခွဲမှုတွေကောင်း
တာဌာနရှိဆောင်မြန်မာအဖွဲ့ကဦးချမ်းញံရုံပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ကြားဖြတ်ရေကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီအပေါ်လူလူထောက်ခံမှုကြာဆင်းလာပြီလားဆိုတဲ့အမြင်တွေနဲ့အတူဒေါအောင်ဆန်းစုကြည်ကချင်ပြည်နယ်ခီးစင်မှာတွေ့ဆုံခဲ့တဲ့ကချင်အဖွဲ့ရဲ့တရင်စာရှင်လင်းဘက်ကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသည်မှတက်တန့်ရောင်တင်လွှားနဲ့သူယုံကြည်ရာတွေကိုတွေ့ရနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောင်တင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြောက်ယထာဘူဒာယုံတစ်ခုမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီးတခြားလူ50တို့ထိခိုက်ဒဏ်ရာရတယ်လို့ရုရှားအာဏာပိုင်တို့ကပြောပါတယ်။မြို့နယ်ကစနာယာစကွဲမြောက်ယထာဘူဒာယုံမှာပောက်ကွဲမှုဖြစ်ခဲ့တာလို့ရုရှားမီဒီယာတွေကဖော်ပြပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်ကမြောက်ယထာဘူဒာယုံအလုံးကိုပိတ်လိုက်ပါပြီ။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့အကြမ်းဖက်ဝါရစွဲတိုက်ခိုက်မှုအပါအဝင်ဖြစ်နိုင်ခြေရှိတာတွေအလုံးကိုစုံစမ်းစစ်ဆေးသူတွေစစ်ဆေးနေပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်အနေနဲ့တရုတ်သမ္မတအမေရိကန်ခီးစင်မတိုင်ခင်လေးမှာပဲမြောက်ကိုရီးယားရဲ့ပြင်းပြင်းထန်ထန်ပြောလိုက်တာကြောင့်အမေရိကန်မူဝါဒကြီးကြီးမားမားကြောင်းလာမလားလို့သုံးသပ်မှုမျိုးစုံရှိနေပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားပြဿနာကိုတရုတ်နိုင်ငံကကူညီမဖြေရှင်းပေးရင်အမေရိကန်အနေနဲ့တတ်တတ်ဖြေရှင်းသွားမယ်လို့ Financial Times သတင်းစာကိုမနေ့ကပြောလိုက်ပေမဲ့ဘလို့ဖြေရှင်းမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ဒါကြောင့်အခုလိုပြောလိုက်တာကဒီပတ်ထက်တရုတ်သမ္မတနဲ့ Florida မှာတွေ့တဲ့အခါမြောက်ကိုရီးယားရဲ့ဦးစားပေးဆွေးနွေးရမှာအသာစီးရဖို့လားမြောက်ကိုရီးယားရန်ချုပ်တင်ကာကွယ်ရေးလုပ်ငန်းစဉ်စတင်ဖို့လားလို့သုံးသပ်မှုတွေဖြစ်လာနေပါတယ်။လန်ဒန်ခြေဆိုင် Financial Times သတင်းစာနဲ့အင်တာဗျူးလုပ်ရမှာသမ္မတထရမ့်ကတရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်ဩဇာကြီးတယ်။မြောက်ကိုရီးယားနျူကလ ియర్ နဲ့အဝေးတိန်းဒုံးကျည်နည်းပညာအမြန်တိုးမြင့်နေတဲ့ပြဿနာကိုတရုတ်အနေနဲ့ဝိုင်းကူမဖြေရှင်းပေးရင်ဘယ်သူ့အတွက်မှမကောင်းနိုင်ဘူးလို့သတိပေးလိုက်ပါတယ်။ဒီဘက်ချက်တာရင်းနဲ့ကြာရင်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အမေရိကန်သမ္မတရဲ့အပန်းဖြေစခန်းမှာတွေ့ကြတဲ့အခါကင်ဂျွန်အန်အစိုးရအနေနဲ့အမေရိကန်နိုင်ငံတည်းအထီးရောက်အောင်ပြစ်နိုင်မဲ့နျူကလ ియర్ ထိပ်ဖူးတဲ့အဝေးထိန်းမစ်ဆိုင်းဒုံးကျည်ကိုမထုတ်လုပ်နိုင်အောင်ကာကွယ်ဖို့အတွက်ကိစ္စရဲ့ကိုအဓိကအဖြစ်ဆွေးနွေးကြမယ်လို့မျှော်လင့်ထားကြပါတယ်။မြောက်ကိုရီးယားနိုင်ငံကကြောင်မီတွေးတင်သွင်းမှုတွေကိုမကြားသေးခင်ကတရုတ်နိုင်ငံကဖျက်တောက်လိုက်တာပါဝင်အရင်လှုပ်လာခဲ့တဲ့ချင်းချောက်မှုတွေပိတ်ဆို့အရေးယူမှုတွေကမြောက်ကိုရီးယားရဲ့နျူကလ ియర్ လက်နက်ပိုင်ဆိုင်ရာလွတ်ဆောက်မှုတွေကိုအဟံတားမဖြစ်စေခဲ့ပါဘူးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးတန်းအကြံပေးတမက်ဖြစ်သူဂျရက်ကိုရှနာအီရတ်နိုင်ငံကိုရောက်ရှိနေတယ်ဆိုအမေရိကန်ဆိုရာအင်ဗျူရောအကြီးတန်းတာဝန်ရှိသူကပြောပါတယ်။အမေရိကန်ပူရယ်ဆေးဥစည်းချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အတူသမ္မတရဲ့အကြီးတန်းအကြံပေးဂျရက်ကိုရှနာခီးသွားတာဖြစ်တယ်လို့လည်းအင်ဗျူရောအရာရှိကမနေ့တနင်္ဂနွေနေ့ကပြောပါတယ်။မစ္စတာကူရှနာရဲ့အီရတ်နိုင်ငံခီးစဉ်အတွင်းမှာတော့အီရတ်ခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အကြံပေးတွေအမေရိကန်စစ်တပ်တောင်ဝင်ထမ်းဆောင်နေတဲ့အမေရိကန်စစ်တပ်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့အင်ဂျူရောယာရှိကပြောပါတယ်။ IS တွေကိုမြေပြင်မှာထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ကလေးချောင်းကနေကူပြီးတော့တိုက်ပေးနေတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်လိုပဲတမက်ဖြစ်သူဂျရက်ကူရှနာဟာလည်းအုတ်ချုပ်ရေးအတွေ့အကြုံရှိခဲ့သူမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဆိုရအဖွဲ့မှာအရေးအပါဆုံးပုဂ္ဂိုလ်တစ်ဦးဖြစ်နေချင်းညာချင်းဖြစ်လာခဲ့သူပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စစီနဲ့ဒီနေ့သမ္မတအင်ဂျီရောမှာတွေ့ဆုံမှာဖြစ်ပါတယ်။အီဂျစ်သမ္မတအနေနဲ့အင်ဂျီရောကိုပထမဆုံးအကြိမ်တရားဝင်ခီးစဉ်လာရောက်တာလည်းဖြစ်ပါတယ်။အီဂျစ်လူထုကရွေးကောက်တင်မြှောက်ခဲ့တဲ့သမ္မတဟာမိုဟာမက်မော်စီကိုဗိုလ်ချုပ်ကြီးစစ်စီဦးဆောင်တဲ့အီဂျစ်စစ်တပ်က2013ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်အဲ့ဒီအချိန်ကအမေရိကန်သမ္မတဘရက်အိုဘားမားကအီဂျစ်ပေါ်အကူအညီတွေကိုရပ်တန့်ခဲ့ပါတယ်။အာဏာသိမ်းပြီးတစ်နှစ်ကြာမှတော့မစ္စတာစစ်စီသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ ဒါပေမဲ့သမ္မတဟောင်းဘရက်ဥပမာအနေနဲ့မစ္စတာစီစီကိုအင်ဗီဒိုကိုတစ်ခါမှဖိတ်ကြားခဲ့ခြင်းမရှိတယ်လို့မစ္စတာစီစီအစိုးရကတော့သမ္မတဟောင်းမော်စီဥဆောင်ခဲ့တဲ့မွတ်စလင်ညီကိုများအဖွဲ့ပေါ်နှိပ်စက်မှုတွေလည်းဝေဖန်ခဲ့ပါတယ်။မစ္စတာစီစီကတော့မွတ်စလင်ညီကိုများအဖွဲ့ကိုအချမ်းဖွဲ့အဖြစ်သတ်မှတ်ထားပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့မွတ်စလင်များစုနေထိုင်ရာနိုင်ငံ6နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ရှားရီပိတ်ပင်ကတ်သမိတ်ချမှတ်ပြီးတဲ့နောက်အီဂျစ်နဲ့တခြားမွတ်စလင်နိုင်ငံကြီးတွေနဲ့ပတ်သက်လို့ဘာရီရီရဲ့ချက်တွေနဲ့ချီကပ်လို့ဆောင်နေတယ်လဲဆိုတဲ့အပေါ်အထူးစိတ်ဝင်စားနေကြတဲ့ကိုင်ရိုမြို့မှာအခုသမ္မတထရန့်နဲ့သမ္မတစီစီတို့အင်ဗီဒိုမှာတွေ့ဆုံကြမယ့်အစည်းအဝေးကိုအနည်းငယ်စောင့်ကြည့်နေကြပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 လိုင်းဒိုမီတာ25 kHz 1.96 လိုင်းဒိုမီတာ32 kHz 9.32 လိုင်းဒိုမီတာ57 kHz 5.85 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1.95တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာချားပြရွေးကောက်ပွဲမှာအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလစ်လတ်မဲဆန္ဒနဲ့ထက်ဝက်နီးပါအနိုင်ရခဲ့ပေမဲ့လူနည်းစုတိုင်းရင်းသားဒေသတွေမှာတော့ထောက်ခံမှုရော့ကျခဲ့ပါတယ်။ဝင်ရောက်ရှင်ပြိုင်ခဲ့တဲ့18နေရာတဲကရှုံးနှိမ်ခဲ့တဲ့9နေရာစလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာဖြစ်ပါတယ်။လူနည်းစုတိုင်းရင်းသားဒေသတွေမှာ NLD အပေါ်ထောက်ခံမှုကျလာတာကကျူးတွက်ထားပြီးသားဖြစ်တယ်လို့လဲဝါရှင်တန်အခြေဆိုင် Carnegie Endowment for International Peace ရဲ့အကြီးတန်းလက်ထောက် Bikram Nehru ကအခုလိုပြောဆိုပါတယ
် In the earlier elections that is the 2015 the NLD had developed coalitions with many of the ethnic parties in order to beat the USDP but now that the USDP is
အချင်းရွေးကောက်ပွဲတုန်းကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုအနိုင်ရဖို့အတွက် NLD နဲ့တိုင်းရင်းသားပါတီတွေကြားပူးပေါင်းဆောင်ရွက်ခဲ့ရတာတွေရှိပေမဲ့အခုကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအင်အားလျော့လာတာကြောင့်အရင်ကလိုတိုင်းရင်းသားပါတီတွေနဲ့ NLD ကြားပူးပေါင်းဆောင်ရွက်စရာမလိုတော့တဲ့အနေအထားဖြစ်လာပါတယ်တိုင်းရင်းသားပါတီတွေကလည်းလွှတ်တော်ထဲမှာနေရာရဖို့ဆောင်ရွက်လာတာကြောင့် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာမနိုင်တာဖြစ်ပါတယ်ဒါကလည်းကျွတ်တွက်ထားပြီးသားဖြစ်ပါတယ်လို့ဘေကရန်နေရူးပြောဆိုခဲ့တာဖြစ်ပါတယ်။အရင်စစ်တပ်ကြီးကဲဟောင်းတွေရဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လူမှုထောက်ခံမှုကျဆင်းနေတာဖြစ်ပြီးလွှတ်တော်အမတ်နေရာ19နေရာလုံးဝင်ပြိုင်လာမှာပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်တနေရာတို့ပဲအနိုင်ရခဲ့ပါတယ်ရှင်
။မကွေးမျိုးဘော်ကကာရာအိုကေတချင်းစုကန်တစ်ခုမှာမနေ့ည10နာရီကျော်ကနေနိုင်ဝက်ကျော်ချာအောင်မိလောင်ကျွမ်းတာကြောင့်စုစုပေါင်းလူ16ယောက်တိစုံသွားပါတယ်။တိစုံနေ16ဦးမှာ15ဦးကအခင်းဖြစ်တဲ့နေရာမှာတိစုံတာဖြစ်ပြီးတူးကတော့ဆေးဦးမှာတိစုံတာပါတိစုံသူ15ဦးထဲမှာအမျိုးသမီးက5ဦးအမျိုးသားက17ဦးဖြစ်ပြီးအမျိုးသမီးတွေအားလုံးကသချင်းစုခန်းကဖြစ်တယ်လို့မကွေးတိုင်းမိသက်ဦးစီးဌာနမှဥော်ဝင်းစင်ကပြောပါတယ်မိလောင်ချင်းတို့ကသချင်းစုခန်းအပေါ်ထက်မှာအခုလိုတိစုံမှုတွေအပြင်အန်ဒီရမဖြစ်ပဲလွတ်သွားတဲ့ဆိုင်ကစပွဲထိုးတစ်ယောက်လည်းရှိနေတယ်လို့ဥော်ဝင်းစင်ကဆက်ပြောပါတယ်ဆိုင်မှာရှိတဲ့အိမ်3မီတာကနေတခြားလက်စစ်ပစ္စည်းတွေကိုအလွန်ကျွံပိုသုံးတာကြောင့်ဝေမခံနေတဲ့အတွက်လက်စစ်ကြိုးတွေအပူလွန်လောင်ချမ်းပြီးအဲဒီကနေတဆင်အသံထင်းကြီးမြုပ်တွေကိုမီးကူးတာကြောင့်အချိန်တိုအတွင်းအမြန်ဆုံးလောင်ပြီးအခုလိုအသက်ဆုံးမကျရတယ်လို့လည်းဥပဝင်စင်ကဆိုပါတယ်။ဆိုင်ရှင်ကတော့ဖမ်းထားပြီးအခင်းဆိုင်ရှင်ကတော့ဖမ်းထားတယ်လို့အခင်းဖြစ်ရတဲ့နှိစက်တဲ့ဒေသခံတူကဗီဒီယိုကိုပြောပေမဲ့သက်ဆိုင်ရာရဲတပ်ဖွဲ့ရဲ့အတည်ပြုချက်ကတော့မရသေးပါဘူးခင်ဗျာ။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးနီယယ်ဂေါ်ဆတ်ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပတ်အတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်တော်မှာဖြစ်ပါတယ်။အသက်49နှစ်အရွယ်တရားသူကြီးနီယယ်ဂေါ်ဆတ်ကိုမထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်အရေးအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်လူများစုကောင်းဆောင်မစ်ရှ်မက်ကောနဲ့ကတော့ကိုးမြောက်တရားရုံးချုပ်တရားသူကြီးအဖြစ်နီယယ်ဂေါ်ဆတ်ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်မယ်လို့အခိုင်အမာပြောဆိုထားပါတယ်။တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာပြီးခဲ့တဲ့တနှစ်ကျော်ကကွယ်လွန်ခဲ့ပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်။တရားအထက်လွှတ်တော်တရားရေးကော်မတီကတော့ဒီကနေ့တနင်္လာနေ့မှာတရားသူကြီးဂေါ်ဆတ်ကိုအတီးပြုတ်မယ်လို့ခန့်မှန်းရပြီးကော်မတီကအတီးပြုတ်ပြီးရင်တော့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲနိုင်ရေးလွှဲပြောင်းနိုင်မှာဖြစ်ပါတယ်။ အထက်လွှတ်တော်မှာတော့ Republican အမတ်52ဦးစလုံးတို့ကတရားသူကြီး Gorsuch ကိုထောက်ခံထားပြီး Democrat အမတ်3ဦးကလည်းထောက်ခံထားပါတယ်။အထက်လွှတ်တော်အမတ်စုစုပေါင်း100မှာ Republican က52ဦးရှိပြီး Democrat လွှတ်တော်အမတ်48ဦးရှိနေတာပါ။လွှတ်တော်ကနေအတီးပြုတ်နိုင်ရေးအတွက်မဲ60လိုတာဖြစ်တဲ့အတွက် Democrat တွေဘက်ကအတီးမပြုတ်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ရှင်။
ရဲချီးမြေပြုံမှုတွေနဲ့ကြုံတွေ့ရတဲ့ကိုလံဘီယာနိုင်ငံတောင်ပိုင်းမှာမိသားစုဝင်တွေကယ်ဆယ်ရေးလုပ်သားတွေကရေပေးတံတင့်သူတွေကိုဆက်ပြီးရှာဖွေနေကြပါတယ်။ရဲချီးမြေပြိုတာကြောင့်ကလင်းငယ်တွေပါဝင်အနည်းဆုံးလူ254ဦးသေဆုံးခဲ့ရပြီးရာနဲ့ချီတန်ရရတယ်လို့လူနေရက်ွက်တွေလည်းပျက်စီးခဲ့ရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဖို့သမရဟွမ်မန်နျူအယ်ကာလော့စ်ကမနေ့ကရေပေးတင့်မိုကိုဝါမြို့ကိုထပ်သွားရောက်ခဲ့ပါတယ်။တညတာရတဲ့မိုးရေချင်းကမိုကွာမြို့ရဲ့လက်စင်ပြင်းပြမိုးရေချင်းရဲ့သုံးဖို့တပုံပမာဏကိုရောက်ခဲ့တယ်လို့သမရဆန်တိုစ်ကပြောလိုက်ပြီးရာသီဥတုပြောင်းလဲမှုကြောင့်အခုလိုရေပေးတံတင့်ခဲ့ရတာပါလို့ပြောဆိုပါတယ်။ကယ်ဆယ်လုပ်ငန်းတွေအတွက်ဒေါ်လာ1,000ထောက်ပံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ဒေါ်လာ2,000ပေးခဲ့တဲ့ Inter American Development Fund ကိုကျေးဇူးတင်တယ်လို့ဂျာမနီနဲ့ဘယ်ဂျီယံနိုင်ငံတို့ကလည်းသမရဆန်တိုစ်ကကျေးဇူးတင်ကြောင်းပြောပါတယ်။မိုကွာမြို့အနီးကမြစ်တွေရဲ့ကမ်းပါးတွေကနေစနေနေ့စောပိုင်းမှာပြိုချခဲ့ပြီးနောက်ဒေသခံတွေအိပ်ပျော်နေခြင်းမြို့ရဲကိုရေတွေရှင်တွေနဲ့ပျက်စီးတွေဝင်ရောက်ခဲ့တာဖြစ်ပါတယ်။မြညာပိုင်းမှာရှိတဲ့ Villa Garson မြို့ကနေသေဆုံးသူလောင်း82လောင်းကိုကုညီကယ်ဆယ်ရေးလူသားတွေကရှာဖွေတွေ့ရှိထားပြီးအပျက်စီးတွေကြားမှာသေဆုံးသူလောင်းတွေရှိနေသေးတယ်လို့ပြောဆိုကြပါတယ်။အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာလူ900ကျော်ခလုံနေရပြီးမိဘတွေနဲ့ကွဲကွာနေတဲ့ကလေးဆရာကိုလည်းပြန်တွေ့နိုင်ရေးကူညီတယ်လို့လူမှုဝန်ထမ်းအရာရှိတွေကပြောနေပါတယ်။ဟုတ်
ဆာဗီယာနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အလက်ဆန်ဒါဘူးစစ်အပြတ်အသတ်အနိုင်ရလိုက်ပါတယ်။အခုတော့အနိုင်ရလိုက်တာကြောင့်ရုရှားနဲ့တောက်လျှောက်ဆက်ဆံရေးကောင်းလာတာကိုစက်ထင်ထားဖို့နဲ့အနောက်နိုင်ငံတွေနဲ့လည်းနှွေးထွေးတဲ့ဆက်ဆံရေးဖို့ကြိုးပမ်းလာနေတဲ့ဒီနိုင်ငံတွင်ဝန်ကြီးချုပ်ဘူးစစ်ရဲ့ဩဇာညောင်းလာမှုကိုအဖြစ်အတည်ပြုပေးလိုက်ပါတယ်။အသက်48နှစ်အရွယ်သမ္မတအနေနဲ့50ရာခိုင်နှုန်းပဲလိုအပ်တဲ့ပထမအကြိမ်မဲပေးပွဲမှာလိုအပ်ချက်ကိုကျော်ပြီးတော့မဲ55ရာခိုင်နှုန်းရလိုက်တာဖြစ်ပါတယ်။
တနင်္လာနေ့ညပဲနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့နှိုင်းယှဉ်ရင်ဧပြီလ၃ရက်နေ့ကကျင်းပခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးတဲ့မဲဆန္ဒရှင်ဦးရေတိတိတသားနယ်လွန်းနာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေအားလုံးမှတာဝန်ရှိတယ်လို့ပြည်ရင်းရွေးကောက်ပွဲလေ့လာဆောင်ကြီးအဖွဲ့တွေကထောက်ပြကြပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးသူဦးရေဟာမဲဆန္ဒရှင်စုစုပေါင်းရဲ့၃ပုံ၃ပုံသာရှိခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မှမြင်မြင်ခိုင်ခိုင်တင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးကလွတ်တော်ကိုယ်စားလှယ်လစ်လပ်နေတဲ့မဲဆန္ဒနယ်19နေရာအတွက်ကျင်းပခဲ့တဲ့ဧပြီလ1ရက်နေ့ကြားပြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတယ်လို့ဆိုပေမဲ့မဲလာပေးတဲ့မဲဆန္ဒရှင်ဦးရေနယ်လွန်နာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေမှတာဝန်ရှိတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့ဌာနရှိဆောင်မြန်မာအဖွဲ့ကဦးချမ်းငိမ့်အောင်ကပြောပါတယ်
ဒီကောက်ပွဲဆိုဒီမိုကရေစီတကားပေါက်ပဲဟဲ့ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကားအဲ့မှာဒီဒီမိုကရေစီတကားပေါက်ခိုင်မာဖို့တည်းကတော့ဒီရေကောက်ပွဲကော်မရှင်ကဒီပွင့်လင်းမြင်တာအမယ်ပေါ့နော်ပြီးတော့သူကလည်းဒီဒီမခံခွဲမှုတွေကောင်းမွားပေါ့အဲ့နံပါတ်1ကသူကနံပါတ်1တောင်းဝင်ရှိလို့ပို့ပေါ့နော်အဲ့နံပါတ်2ကတော့နိုင်ငံရေးပါတီပေါ့အရှင်ပြိုင်မဲ့နိုင်ငံရေးပါတီပေါ့နိုင်ငံရေးပါတီတွေနဲ့ကအမြင်နဲ့ကျွန်တော်ပြောပါလေရှင်ပြိုင်တဲ့ကာလဒီရေကောက်ပွဲကာလအကျိုးကာလတွေမှာတော့သူတို့အရှင်ပြိုင်တာတွေကိစ္စမရှိဘူးဒါပေမဲ့ရေကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့မဲဒီကိုယ့်ရဲ့ဟိုမဲဆန္ဒနယ်ဖြစ်ဖြစ်ကိုဒီပါတီရဲ့ area မှာဖြစ်ဖြစ်ပေါ့နော်ဒီဒီလူလူတို့ကိုမဲအစီပေးအားရလောက်ပေးတင်တယ်ဆိုကျွန်တော်ကအမြဲပြောရပေါ့နော်ဟိုငါပါတီကိုပဲမဲထည့်ဖို့ပဲမဲဆွဲတာပြန်စာရင်ပေါ့နော်ဒါကကျွန်တော်တို့ကတောင်းဆိုတယ်နောက်တစ်ချက်ကကျွန်တော်ရဲ့ဖက်ဖွဲ့စည်းတွေပေါ့နံပါတ်1ကတော့ကော်မရှင်နံပါတ်2ကတော့နိုင်ငံရေးပါတီနံပါတ်3ကတော့ရဲ့ဖက်ဖွဲ့စည်းပေါ့
2019ကြားပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်လစ်လက်မဲဆန္ဒနေတွေအတွက်မဲလာပေးမှု30ရာခိုင်နှုန်းကျော်ရှိပြီးပြည်내လွှတ်တော်တွေကလစ်လက်မဲဆန္ဒနေတွေအတွက်မဲပေးမှုရာခိုင်နှုန်းကတော့50ရာခိုင်နှုန်းနီးပါးရှိတာပါဒီကြားပြတ်ရွေးကောက်ပွဲမှာမဲလာပေးသူတွေထဲလူငယ်တွေအင်မတန်နေတာတွေ့ရပြီးအမျိုးသမီးမဲဆန္ဒရှင်တွေများတာထူးထူးခြားခြားတွေ့ရတယ်လို့ဦးချမ်းညိအောင်ကဆိုပါတယ်
ဒီကောင်မဲပေးလာပေးတဲ့ဟာမှာထူးထူးခြားခြားကအမျိုးသမီးတွေအများကြီးနေကျွန်တော်တို့စောင့်ကြည့်တဲ့အချိန်မှာတော့ဘောနော်ဟို10ယောက်လာရင်အမျိုးသမီးက9ယောက်လောက်ဖြစ်နေအမျိုးသား3ယောက်လောက်ပဲတွေ့ရပါဘောနော်ပြီးတော့ကျွန်တော်တို့လည်းပဲပေါ့လူလက်ပိုင်းပေါ့325ကနေဒီ45 50ဒီပေါ့နော်စ ကျွန်တော်ကအဲ့လိုလုံးတဲ့ပိုင်းလူငယ်တွေကိုလည်းကျွန်တော်တိတ်မတွေ့ရဘူးပေါ့ကျွန်တော်ချောင်းဆောင်တို့ကျန်တဲ့ဒီမိုင်းရှူတို့ဂျေဒီတို့အန်တို့မှာကျွန်တော်တို့တွေ့ရမျိုးမျောလင်းခဲ့တယ်မူရောင်မလည်းကျွန်တော်တွေ့ရမယ်ကျွန်တော်မျောလင်းခဲ့တယ်ပေါ့တကယ်နေရာကြီးတွေပေါ့ဗျာဒါပေမဲ့အဲ့လိုလူငယ်တွေကလူငယ်တွေတို့ရပါအမျိုးသမီးတွေအမျိုးသမီးကြီးတွေသူတို့လာတယ်အဲ့လိုတွေ့ရတယ
တနင်္ဂနွေကမြို့နယ်22မြို့နယ်ကမဲယုံတွေမှာလေလာဆောင်ကြည့်မှုတွေအရပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဆိုင်ရင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေနည်းတယ်လို့လည်းဆိုကြပါတယ်။ဧပြီလ10ရက်နေ့2020ကြာပြည့်ရွေးကောက်ပွဲမှာပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့စီမံဆောင်ရွက်မှုတိုးတက်လာတာတွေ့ရသလိုအားနည်းချက်တချို့လည်းရှိနေသေးတယ်လို့ရွေးကောက်ပွဲလေလာဆောင်ကြည့်တဲ့ပြည်စံဂျက်စတင ဒီလိုမျိုးဆောင်မှုအတိအကျမဖြစ်ဘူးပေါ့နော်။၂၀၂၀ခုနှစ်ကတည်းကဒီလိုမျိုးဆောင်မှုအတိအကျမဖြစ်ဘူးပေါ့နော်။၂၀၂၅ခုနှစ်ကတည်းကဒီလိုမျိုးဆောင်မှုအတိအကျမဖြစ်ဘူးပေါ့နော်။၂၀၂၀ခုနှစ်ကတည်းကဒီလိုမျိုးဆောင်မှုအတိအကျမဖြစ်ဘူးပေါ့နော်။၂၀၂၀ခုနှစ်ကတည်းကဒီလိုမျိုးဆောင်မှုအတိအကျမဖြစ်ဘူးပေါ့နော်။၂၀၂၀ခုနှစ်ကတည်းကဒီလိုမျိုးဆောင်မှုအတိအကျမဖြစ် ဒီမိုကရေစီဖွဲ့ချုပ်က6နေရာ၊ရခိုင်မျိုးသားပါတီက3နေရာ၊လူမျိုးပေါင်းစုံဒီမိုကရေစီပါတီကြရားပြည်နယ်က3နေရာအတည်တည်အနိုင်ရရှိခဲ့တာလည်းဖြစ်ပါတယ်ရှင်။
မမင်းကြီးခိုင်မင်းမြန်တင်ပြသွားတာပါ။ဗီအိုအေမြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD
ပါတီဟာပြီးခဲ့တဲ့ကြာပြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့19နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က17နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီး9နေရာသာအနိုင်ရခဲ့တာဖြစ်ပါတယ်။ဒီတိကျအနိုင်ရတာဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေကရခိုင်တုံးအရနှဲပါသွားတာကြောင့် NLD ပါတီပေါ်လူထုထောက်ခံမှုကျဆင်းလာတယ်လို့သုံးသပ်တာတွေရှိနေတာပါ။ဒီအပေါ်မှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုတုံ့ပြန်ပါတယ်။နိုင်ငံကြီးမှာတာနေတဲ့အခြေအနေလည်းများမယ်။
နောက်ကမသားတဲ့အချိန်ကြီးအချိန်မကောင်းတာလည်းရှိမယ်။ဒါတော့သဘာဝပဲဗျာ။ဒါကဒီအခုရေကောက်ပွဲကိုပြောရင်အသာရဖို့စူးစမ်းပါတယ်။စူးစမ်းမယ်စူးစမ်းသလောက်အကောင်းဆုံးမပေါ်ဘူး။ကျွန်တော်တို့အဲ့ဒီကိစ္စတွေကိုသုံးသပ်ချက်တွေတောင်းနေပါတယ်။အဲပါတီအနေနဲ့သုံးသပ်ချက်ကိုတော့ကျွန်တော်အခုမပေးနိုင်ဘူး။အဲ့ဒါတွေအကုန်သုံးမပေးနိုင်ဘူး။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရမျိုးသိန်းရ
ကျတဲ့တာတာမဲထိုင်လိုက်တယ်ဒါပေမဲ့ရွေးကောက်ပွဲအလျုံတစ်နှစ်တက်တန်းအတွင်းမှာပေါ့လေမဲပေးလိုက်တဲ့ပြည်သူလူထုကအနေဆုံးမျှော်လင့်ထားတဲ့ပျော်မှန်းချက်တွေကိုတော့အမျိုးသားတမန်ရှိအဖွဲ့ချုပ်အစိုးရလွှတ်တော်သူ့အနေနဲ့ဖော်ဆောင်နိုင်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတာကအဓိကအကြောင်းတစ်ခုလို့ကျွန်တော်ကမြင်တယ်နိုင်ငံရေးကလောင်ရှင်ကိုဝါကလည်းဒီချက်ပေါ်မှာသဘောတူပြီးလူထုအန ူဝါကပြောပါတယ်
နောက်တစ်ကြောင်ကမူဝါဒပိုင်းဆိုင်ရာအာဏာကျပေါ့ဗျာဥပမာချောင်းဆုံတရားလို့ကိစ္စမျိုးပေါ့ဒါကအစိုးရရဲ့ရည်ရွယ်ချက်ကဘလို့ပဲရှိရှိတိုင်းရင်းသားလူမျိုးစုတွေဘက်ကအရင်ကတော့သူတို့ဘက်ကအတွေ့အမြင်သူတို့ခံစားချက်ကိုဂရုမစိုက်ဘူးအလေးမမူဘူးဆိုတဲ့အသေးပဲမျိုးလေတက်ရောက်သွားတယ်လို့တော့ကျွန်တော်ယူဆတယ
်ဒီအချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုဖြည့်ဆွတ်ပြောဆိုထားပါတယ်
ဒီတိုင်းကနေတိုင်းတွေတိုင်းနေတာမရှိညှိနှိုင်းတာမရှိဆွေးနွေးတာမရှိဘဲနဲ့အမိကြောင်းလေးကိုကျူးစားတဲ့ကိစ္စဟာဟိုမွန်ပြည်နယ်တစ်ခုလေနော်မွန်တိုင်းရင်းသားလူမျိုးစုတစ်ခုရဲ့နဲ့တက်ဆိုင်တဲ့ကိစ္စလို့ကျွန်တော်ကမမြင်ပါဘူးဒီကိစ္စဟာနော်အခြားတိုင်းရင်းသားလူမျိုးစုတွေအတွက်လည်းအချက်ပေးခေါင်းကောင်းကံတွေဖြစ်သွားပါတယ
်ကျန်ရှိနေတဲ့အစိုးရတက်တန်းကာလမှာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုအထူးအလေးထားဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ်လူမှုမြုံလင်းချက်တွေကိုဖြည့်ဆည်းနိုင်မှုနဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကြောင့်2019ဂျာပြရွေးကောက်ပွဲမှာလူမှုပါဝင်မှုကျဆင်းနေကြောင်းကိုဒေါက်တာရံမျိုးသိန်းကကိုဝါကပါထောက်ပြပါတယ်။လူမှုပါဝင်မှုရော့ကျလာတဲ့အပေါ်အရေးတကြီးအပြေရှာဖို့လိုအပ်ကြောင်းလည်းနိုင်ငံရေးကလောင်ရှင်ကိုဝါကပြောပါတယ်။
ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီအုံမြင့်ခိုင်မာအောင်တည်ဆောက်နေတဲ့ကာလနော်အဲ့ဒီချိန်မှာတနိုင်ငံလုံးပြည်သူလူထုရဲ့ထောက်ခံမှုနဲ့လူထုအစိုးရကနေပြီးတော့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံဖြစ်အောင်အားကျုံးမှန်တဲ့ကြိုးပမ်းနေတဲ့အချိန်မှာလူထုကနော်ဒီကောက်ပွဲမှာစိတ်ဝင်စားမှုနေရဒါမှမဟုတ်စိတ်ဝင်စားမှုကြရဲဆိုတာကျွန်တော်တို့အရေးတကြီးကိုလေးလာသုံးသပ်ပြီးအဖြေရှာတဲ့ကိစ္စလို့ကျွန်တော်ကတော့ယူဆပါတယ်
။ဒီချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုသုံးသပ်ပြောဆိုပါတယ
်။လေးလာပြီးတဲ့သူရှာခိုင်လုံးမပိပိတာတာရောကြနေတာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုမရောကြနေတာလို့မအရေးနဲ့မမှတ်ယူပြီးတော့ဒီကိစ္စကိုအစိုးရရောစစ်တော်ရောအာဏာရပါတီရောဟာအပြန်ဆုံးပြုပြင်ပြောင်းလဲပို့ဆောင်နိုင်လို့ဒီအပ်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။2019ဂျာပြယူကောက်ပွဲကိုကရားချင်းစကိုင်းရှမ်းမွန်ပြည်နယ်တွင်နဲ့စကိုင်းပဲခူးရန်ကုန်တိုင်းဒေသကြီးတွေကမဲဆန္ဒနယ်19နယ်မှာကျင်းပခဲ့ပြီးမဲဆန္ဒနယ်အများစုမှာလာရောက်မဲပေးသူဟာမဲပေးပိုင်ခွင့်ရှိသူရဲ့90ရာခိုင်နှုန်းအောက်ထိနေကြခဲ့ပါတယ်။အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးလိုင်သာယာမြို့နယ်မှာဆိုရင်မဲပေးပိုင်ခွင့်ရှိသူရဲ့စနစ်ရခိုင်နှုန်းလောက်သာလာရောက်မဲပေးခဲ့တာဖြစ်ပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။အခုတော့ငင်းချမ်းရေးဆိုင်ရာသတင်းဖက်ဆက်ရအောင်ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖက်က NCA အပြည့်ရစာချုပ်လက်မှတ်ထိုးဖို့ကချင်တွေကိုတိုက်တွန်းချိန်မှာကချင်လူမှုကိုယ်စားပြုအဖွဲ့တွေဖက်ကနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့အရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပြောဆိုခဲ့ကြပါတယ်။ကချင်ဒေသရင်းတိုက်ပွဲတွေအများဆုံးရပ်ဆဲပေးဖို့နှစ်နဲ့ချီဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ဆီပြေဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုကူညီပေးနိုင်ရေးအခန့်အသတ်ရှိခွင့်ပြုပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုကချင်အဖွဲ့တွေကတောင်းဆိုခဲ့ကြတာပါ။ကချင်ခီးစဉ်အတွင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူမှုကိုယ်စားပြုအဖွဲ့အစည်းကောင်းဆောင်တွေတွေ့ဆုံခဲ့တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးမှဆူမုံကပြောပြထားပါတယ်ရှင်။
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပြီးကချင်ပြည်နယ်တွင်းကကချင်လူမှုကိုယ်စားပြုအဖွဲ့အစည်းဆယ်ဘွဲ့ရဲ့ကချင်လူမှုခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အဲဒီလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူမှုအခြေပြုခေါင်းဆောင်တွေတွေ့ဆုံခဲ့တာတွေနဲ့ပတ်သက်လို့ဘာတွေကိုဆွေးနွေးတင်ပြခဲ့သလဲဆိုတာကချင်လူမှုသိရှိနိုင်မှုဒီကနေ့ဧပြီလ3ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွင်းရေးမှူးဦးလပန်းခန့်အောင်က VOA မြန်မာပိုင်းကိုခုလိုပြောပြပါတယ
်ကျွန်တော်တို့တော်ဆန်းစုချင်းနဲ့တွေ့ဆုံလာတဲ့ပထမအချင်းဆိုတော့ပြည်သူလူထုတွေကရောတခြားတိုင်းရင်းသားတွေကပါဟိုဘာဒီပြောကြတယ်လေပေါ့နော်ဘာဒီစုနေကြတယ်ပြင်ကြကြတယ်လေဆိုတဲ့ဟာမိခွေးနဲ့ညာထွက်လာတယ်အဲဒါကြောင့်မလို့ကျွန်တော်တို့ကအဲ့မှာတင်ပြတဲ့ဟာတွေတင်းတော်ဆန်းစုချင်းနဲ့တွေ့ဆုံတဲ့အကြောင်းအရာတွေကိုအားလုံးသိအောင်ဆိုမှတတိယဆင်းပွဲလောက်တာပါကျွန်တော်တို့တော်ဆန်းစုချင်းနဲ့တွေ့တာကတော့ပထမဆုံးအချင်းပေါ့ကျွန်တော်လူထုကောင်းဆောင်တွေနဲ့ဒါပြုတဲ့ပေါ်ကျွန်တော်တို့ပါပဲဖြစ်တွေ့တာတော့ကျွန်တော်တို့အားလုံးအတွက်ကောင်းပါတယ်ကျွန်တော်တို့ရဲ့နော်လူအားချက်တွေလူလားချက်တွေခင်ဗျချက်ပေးတာမဟုတ်ဘူးနဲ့အမှန်တကယ်သူနဲ့တွေ့ပြီးမှကျွန်တော်ဆွေးနွေးနဲ့တင်ပြနိုင်တဲ့အခွင့်အရေးကျွန်တော်တို့ရရှိခဲ့တယ်။ဆွေးပေးဒုက္ခတွေဆိုလို့ရှိနေရှိပေတယ်သူပြီးသွားတယ်အချက်လက်တွေရသွားတယ်ကျွန်တော်တို့တို့ရောတို့ရောဒါကောင်းတဲ့အတွေ့အကြုံချင်းပေါ့နော်။အာဖြစ်တယ်အဲဒါကြောင့်မလို့ပြီးသူလူတို့ဒီကိုကျွန်တော်ပြောတင်တာကတော့ဒီလိုပြောဆက်သူချစ်တဲ့ခါနဲ့တွေ့တာကတော့ကျွန်တော်တို့အကောင်းတဲ့အခွင့်အရေးကျွန်တော်တို့ရခဲ့တယ်ကျွန်တော်တို့တင်ပြခြင်းနဲ့ဟာလည်းတင်ပြနိုင်ခဲ့တယ်ဆိုတဲ့ဟာကိုရင်းစကားဖားခြင်းနဲ့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်က NCA အပြည့်ရလက်မှတ်ထိုးဖို့တိုက်တွန်းတော့ကချင်လူမှုအခြေပြုခေါင်းဆောင်တွေဘက်ကဒီလိုငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်နှစ်ဦးနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြခဲ့ကြတယ်လို့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်နိုင်ရေးကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူမှုခေါင်းဆောင်တွေပထမဆုံးတွေ့ဆုံမှုမှာကချင်ခေါင်းဆောင်တွေဘက်ကတင်ပြဆွေးနွေးခဲ့တာနဲ့ဒေါက်တာဆန်းစုကြည်ဘက်ကအပြန်အလှန်ဆွေးနွေးခဲ့တာတွေကိုကိုယ်တိုင်တွေ့ဆုံခဲ့တဲ့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွင်းမှုဦးလပန်းကောင်ကအခုလိုပြောပါတယ
်ကျွန်တော်ကတော့ပြောတယ်ကျွန်တော်တို့ကချင်တိုင်းသားတွေငင်းချမ်းရေးကိုလူလာတယ်ငင်းချမ်းရေးလူချင်းတွေတံပိုးလေးထားတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်နဲ့ကြည့်တော့မှငင်းချမ်းရေးနေလာခါမှတက်ရောက်နေတဲ့အချိန်မှာဒီဘက်မှာတက်တွဲတွေဖြစ်တဲ့ခါကျတော့စိတ်မချမ်းမြေ့ဖွယ်ရရာတွေဖြစ်တယ်အဲဒါကြောင့်မလို့အမျိုးတွေဖြစ်အောင်ပေါ့နော်နော်နော်အဲ့ဒါကိုကျွန်တော်တို့တင်ပြတာရှိတယ်ဒါပေမဲ့အဲဒီကုန်ဒီအမှတ်ချက်ပေးတာတွေတော့ဆက်လို့ရှိမရှိသေးဘူးကျွန်တော်တို့ကတော့ဘာလို့ဖြစ်ဖြစ်ဒါဒီစီတန်ကိုငင်းချမ်းရေးနေလာခါအောင်မြင်လို့ရောဒီ20ရာစုအရင်လိုစိတ်စမ်းမနေပေတဲ့ဒီကောင်ဖြစ်ပြီးဆုံးလို့ဆိုလို့ရှိရင်အားလုံးကတိုင်းကလည်းနဲ့ပဲအဆွေရှိနေတယ်ကမ္ဘာတော်ရောနော်ဆရာရောယုံကြည်မှုတည်ဆောက်မှုယုံကြည်မှုရှိဖို့ကအင်မတန်အရေးကြီးတယ်အဲဒါကြောင့်လို့ငင်းချမ်းရေး process အောင်မြင်သူကချင်းချင်းယုံကြည်မှုတည်ဆောက်မှုမှာဒီဘက်မှာတော့ငင်းချမ်းရေးလက်ခံလုပ်နေတယ်တက်ပြည့်နဲ့ပြန်ချင်းနေတယ်ဆိုရင်ယုံကြည်မှုတည်ပြမှာယုံကြည်မှု
ကျူးတွေနင်းလာပြီးမှအောင်မြင်မှုကဟိုနောက်နေစံချနိုင်တယ်အဲ့ဒါကြောင့်လို့အဲ့လိုမျိုးတွေရရှိမှုကြီးဆောက်နိုင်ဖို့အတွက်ကြောင့်လို့ပြောနေတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ကချင်ခီးစဉ်တွင်မှာစစ်ဘေးဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါသေးတယ်။နိုင်ငံတော်တိုင်ပင်ခံအနေနဲ့ကချင်စစ်ဘေးရှောင်စခန်းတွေမှာနေ့နေ့ချီခိုးလို့နေရတဲ့စစ်ဘေးဒုက္ခသည်တွေအရေးအကူအညီပေးဖို့ ကျွန်တော်တို့ကရရေးလက်နက်ကင်တပ်ဖွဲ့အနေနဲ့ NCA အဖြစ်ခက်ရစရေးစာချုပ်မှာပါဝင်လက်မှတ်ထိုးဖို့နဲ့၂၁ရာစုပြည်လုံးညီလာခံညီညာရေးလုပ်ငန်းရှင်တွေမှာပူးပေါင်းပါဝင်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကချင်လူမှုအခြေပြုအဖွဲ့ရဲ့ဘက်ကလည်းတထောင်၉၄၉ခုနှစ်နှစ်ဆက်တရာစုပြည်လုံးညီလာခံညီညာရေးလုပ်ငန်းရှင်တွေမှာပူးပေါင်းပါဝင်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကချင်လူ
ောင်းမဆုမွန်ကမင်းမြန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကလည်းတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါရယ်။အခုတော့တကြံကာလတေးလက်ဆောင်အဖြစ်ခေမောင်တိုးတည်ဆိုထားတဲ့ຫນွေဥကပြသချင်းကိုထုတ်လင်းပေးလိုက်ပါရယ်။နားဆင်ပါရှင်။ပေးလိုက်တဲ့တခြင်းလက်ဆောင်ကိုတော်တော်ရှင်တွေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ PO American အစံရဲ့ဒီကနေ့ညပိုင်းစီစဉ်တဲ့ကိုည10:00 ထိလိုင်းတိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
အားလုံးရဲ့ကျမတို့နိုင်ငံကြီးရပေါ့နော်အားလုံးကအမှားပြားတွေနဲ့ဟိုကြင်ကြံအုပ်ချုပ်နေထိုင်ရတဲ့အခါမှာကျမတို့ကအမှန်တရားဘက်ကိုတူဖောက်ပြီးတော့ပေါ့နော်အမှန်တရားကိုလက်ခံကျင့်သုံးနေထိုင်ရတာပေါ့နော
်အမှန်သူယုံကြည်ရအစီအစဉ်မှာအပြည့်စုံကိုကြားမှာပါရှင်ဒါအပြင်အခြားအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရင်းနှီးမြှုပ်အလုပ်သမားများတက်မကကို March 28ရက်နေ့ကဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်အရင်အစိုးရတွေလက်ထက်မှာတက်မကတွေဖွဲ့စည်းခွင့်မရှိခဲ့တဲ့အတွက်အချိန်အတော်ကြာစီယုံပြင်ဆင်ပြီးမှဒီရင်းနှီးမြှုပ်အလုပ်သမားတက်မကကိုပြန်လည်ဖွဲ့စည်းနိုင်ခဲ့ကြတာဖြစ်ကြောင်းအလုပ်သမားရဲ့အငင်းပေါမှုဖြည့်ရှိရေးဂုံသမားတိကောင်းစီဝင်လည်းဖြစ်အလုတ်သမားတက်မကပေါပေါရေးဥဆောင်လုတ်ကွိုင်းနေသူလည်းဖြစ်တဲ့ဦးရဲနိုင်ဝင်းကပြောပါရယ်အစ်စ်ဖွဲ့စည်းလိုက်တဲ့ရင်းနှီးမြှုပ်အလုတ်သမားတက်မကအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင
်ရင်းနှီးမြှုပ်ပေါင်းစုံအလုတ်သမားညီလာခံခေါ်ပြီးတော့အလုတ်သမားတက်မကဖွဲ့တယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျ
ဒီကတော့ဒီရင်းနှီးဆိုတာမြန်မာနိုင်ငံလုံသမားလှုပ်ရှားမှုမှာဟိုအထင်ကြီးရလဲဖြစ်တယ်အမျိုးသားရေးအပြင်လက်ဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရတယ်ကြောလုံသမားတမကဖွဲ့ရနေရမှာအဲ့ဒီအတွေ့အကြုံတွေခြေဆံပြီးတနည်းကြနဲ့ပေါ်ပေါက်လာအောင်ဒီတမကတွေကနေပြီးတော့တကချားလုံသမားတွေကိုလည်းအတူတူလာစေအောင်ပေါ့နော်ရည်ရွယ်ပြီးကျွန်တော်တို့ဒါဟိုငါးနှစ်နီးပါးလောက်ပြင်ဆင်ပြီးတော့မှကျွန်တော်တို့ဒါကိုဒီကံလုပ်ပြီးတော့တည်အဖွဲ့ချုပ်ပြီးတယ်လုပ်လိုက်ကြပါ
အဲ့တော့အရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရနဲ့စပြီးတော့ဒီတမအုပ်သိမ်းစင်အစိုးရလက်ထက်အထိပေါ့နော်ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားတမကတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးမြှုပ်အလုပ်တမကဆိုတော့လည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့ဒီတော့လား
ဟုတ်ပါတယ်ဒီ2011ခုနှစ်ပေါ့အလုပ်တမအဖွဲ့အစည်းဥပဒေထွက်ပေါ်လာပြီးတဲ့နောက်ပေါ့ဒီ2013လောက်မှာရင်းနှီးမြှုပ်ဒီနေ့ကြောင်းကနေခြေကံတက်မကတက်ဖွဲ့ဖွဲ့တယ်ပေါ့။ကျွန်တော်တို့နဲ့ချိတ်ဆက်မိပြီးတဲ့ခါကျကျွန်တော်တို့ကဒီခြေကံတက်မကတွေတစ်စိမ့်ကြီးတစ်စိမ့်ကြီးလို့ဖွဲ့တယ်။နောက်တစ်ခါကျတော့မျိုးနဲ့အစ်စင်ကြီးဖွဲ့နိုင်အောင်ကြိုးစားတယ်ပေါ့နော်။မျိုးနဲ့အထက်ပေါ်လာတော့တိုင်းအစ်စင်ပေါ်ပေါက်လာပြီးတဲ့ခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်နေကျွန်တော်တို့ဟိုရင်းနှီးမြှုပ်ပေါင်းစုံညီလာခံပေါ့။တက်မကပေါင်းစုံညီလာခံရင်းနှီးမြှုပ်တက်မကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့အဖွဲ့ချုပ်ဆိုပြီးတော့ဦးတည်ပြီးတွားလိုက်တာပါ။
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့သိထားသလောက်ဆိုရင်အခုသူကန္တာကလိုက်ကန္တာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလုတ်တမတမကလက်တမတမကစသဖြင့်ပေါ့နော်ဆိုတော့ဒီရင်းနှီးမြေဆိုတာကတော့ဒီလက်တမတို့တခြားအလုတ်တမတို့နဲ့ရှင်လို့ရှိရင်သူကနည်းမြေကန့်တတ်မှုရှိတာကိုရင်းနှီးထွက်တဲ့နေရာတွေကိုသူကအထူးပြုတဲ့ data ဖြစ်နေတော့အခုဖွဲ့တဲ့အဖွဲ့အစည်းကကိုရင်းနှီးဝင်ရေဟိုဘယ်လောက်အထိကျေပြမှာသလဲဟိုဘယ်အတိုင်းတာအထိလောက်တာတနိုင်ငံလုံးအတိုင်းတာနဲ့လားဘယ်လိုပုံစံမျိုးလဲခင်ဗျ
အခုကကျွန်တော်တို့ဒီရင်းနှီးမြှုပ်ရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးမြှုပ်အခြေခံတက်မကတွေဖွဲ့ပြီးသွားပြီဖွဲ့ပြီးသွားရောဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာတော့ရင်းနှီးမြှုပ်လို့တမားကသိန်းဝန်းကျင်လောက်ကြီးရှိတယ်ကျွန်တော်သိရအောင်အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ဒါရင်းနှီးမြှုပ်အားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးတာပါဟိုဒီတခုတော့ရှိရကျွန်တော်တို့ကဒီကန်းလုံးပတ်တော့ကျွန်တော်တို့မလုပ်နိုင်သေးဘူးပေါ့နော်ပုံမင်းကျင်နေကတော့အကုန်ပြီးသွားကျွန်တော်တို့ပါဝင်ပါတယ်
အဲ့တော့ရည်ရွယ်ချက်ကရောခင်ဗျဟိုအများသောဖြစ်တော့အလုတ်သမားဟိုတမကတွေဖွဲ့ကြရတဲ့ဆိုသူတို့ရဲ့နှစ်နာကြီးတွေသူတို့ရဲ့ခံစားခွင့်တွေအဲ့ဒါတွေဟိုညီညီနဲ့တောင်းဆိုနိုင်မှုအားလုံးဟိုတစည်းတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရေးကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စည်းစည်းလုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီရင်းနှီးမြှုပ်အလုတ်သမားတမကကရောအဲ့ဒီပုံစံလားဘယ်လိုပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့မျိုးလုံးကမှာအဖွဲ့အကြောင်းနေတော့ဒီကျွန်တော်ရေကြက်ကတော့ဒါလုံးကမှာအခွင့်အရေးတွေကိုအခြေခံတာပေါ့ဗျာ။ဒီနေ့မျိုးလုံးကမှာအခွင့်အရေးမှာတခြားမျိုးလုံးကမှာတွေနဲ့မတူဘူး။ပြည်သူမှုကဒီနေ့မျိုးလုံးကမှာတွေကတို့တော့တခြားလုံးပေါ့ဗျာ။ကျွန်တော်ပြန်ပြီးရေးရတာကတည်းကနှစ်ပေါင်း100လောက်တောင်းလို့လာတောင်းတရား။ဒီနေ့ဒီမပြည့်မီသေးဘူးပေါ့ဗျာ။ယာယီနေသားကိုနှစ်ပေါင်းများစွာနဲ ကျွန်တော်တို့ကတော့ကြောင့်ရေးဥပဒေလိုဟာမျိုးကြောင်းထိုးခံနေရတယ်เนาะအဲဒါတို့ကတစ်ခါကကြည့်နေနိုင်ငံဝန်ထမ်းတပိုင်းဖြစ်တဲ့ခါကြတော့ဒီတို့အခွင့်အရေးတွေနဲ့ပြောဆိုတဲ့ခါမှာနိုင်ငံဝန်ထမ်းစီးပင်းစီကံနေနဲ့အိဆုခံတာရဲ့ရှိတယ်ပေါ့ဒါတွေအခြေခံပြီးတော့တကယ်ရင်းနှီးလုပ်သမားတွေရတကယ်မျက်နှာပြတ်တယ်သူတို့ရဲ့ဒီကိုတာကြီးအောင်တောင်းတဲ့ပေါ်သွားဖို့ဆိုတော့နံပါတ် Pubang Pawan ตัวผู้ก็ปาวันตัวผู้ที่จะอยู่มือที่ว่าแต่พระเจ้าบาดเจ็บตาดูเสียเลยตัวแต่นี่มาดมุกีเช่นงานเพื่อนอยู่มือไม่ช่วยเนี่ยแล้วจันทร์รู้ว่าเราจะมาทำอะไรเนี่ยสังกันนะตอนนี้ตัวเดียวเราโอเคเช็คเอาไอ้ว่าถ้าดมุกีที่ยืนเนี่ยดีเราจะมาทำอะไรเนี่ยสังกันนะก็สักหนึ่งเดือนเดียวอยู่ได้ยังไงนี่มาเลยเราปาวันตัวผู้ที่จะอยู่ติดชีวิตยังเสียสัวเล็กๆดาวเช้าปอนอ่ะดิโอชุกเรศสัวเรศเสร็จเล็กๆมาเลยดิยังมันงานงานยินามีหายินานิท
ဒီထိုက်တန်တဲ့ဒီထွက်တလောက်တန်တဲ့ဒီဘာနာဝင်ငွေမရဘူးအဲ့ဒီမှာအုတ်ချုပ်စီမံခံခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အထက်ကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းကျေပြန့်ထွက်လာတယ်လေဘာလို့တဖြည်းဖြည်းပေါ်လာတာ哦အရင်မဟုတ်တာတွေလုတ်ခဲ့တာတွေကဆိုတော့ဒီရှင်နာမြေအလုတ်သမားတွေကြားထဲမှာကော
သူတို့ရဲ့လောက်အကားတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့စီမံချက်တွေသူတို့မျှော်လင့်ချက်တွေဗားတယ်များရှိတယ်လေဗျာအဲပြောရမယ်ဆိုရင်ညနေမြေအလုတ်သမားအများစုပါဗျာအတွေးတင်နေကြတယ်သူတို့ကသူတို့ရဲ့လာစာတွေကျွန်တော်တို့သိသလောက်ဆိုမှာငါးလာစာ၆လာစာအပေါင်ထားပြီးတုံးနေရတာမျိုးတွေဖြစ်နေကြကြတော့ဟိုတစ်ခါကငွေကြီးဆိုရင်တော့ဒီအိတ်အဆက် ကျေးဇူးရနေပြီးပြီးရတဲ့ဒီဥပ္ပေကလောကမှာဥပ္ပေကအခွင့်အရေးကိုကျွန်တော်တို့ကံနေရတယ်။ဒါဆိုတော့ပြောရတဲ့အတိုင်းဟောဦးဒီလောက်တဲ့အချိန်ပေါ်ကြီးမရတာတို့အဲအဆက်မပြတ်ဟိုနေရီသွားတာတို့မိသားစုနဲ့ကွဲသွားပြီးသွားတာတို့ကာလာစီကိုနေရီပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိတယ်။အဲ့တော့ဒီအချုပ်ပြောရရင်တော့ဒီနေ့ညနေလောက်တမားတို့ကတခြားလောက်တမားကြီးကိစ္စကြီးစီကံရပါတယ်ဒါကျွန်တော် ဒီရရှိတဲ့တို့သူတို့တူးဖော်နိုင်တဲ့ရင်နာပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလောက်တခုတိုင်းတာတခုလုံးတွေ့မယ်ဆိုကကန်းလုံးကတော့အများများတာပေါ့ဗျာဆိုတော့ကျွန်တော်ပမာဏအဖြစ်ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုရင်သူဘယ်လောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ရင်နာရင်နာနေနဲ့ရှင်ဟိုတခုလုံးကိုရှင်ကြည့်ဒါပေမဲ့လို့ကျွန်တော်တို့ဒီဘက်ပေါ့နော်2016 2019ဒီတနာရီနေ့မှာဒီယင်းနီမှုနာမှုပိုင်းမှာလို့ကုန်းဝင်းပိုင်းကိုလည်းတိုးလာတယ်တိုးလာတယ်ယင်းကန်းလုံကတော့အဓိကဖြစ်နေတာကုန်းဝင်းယင်းနီမှုနာမှုတွေတိုးလာတော့ကုန်းဝင်းမှာလည်းဒီလိုရှာဖွေမှုတွေလာတယ်ဟိုတကယ်ပြည့်စုံသတိရရှာဖွေနိုင်တယ်ဒီကျန်တဲ့ရှိတဲ့နေဒီသားတွေရှိပါတယ်အဲ့လိုကန်းလုံနဲ့ရှင်လိုက်ရင်တော့သူ့အရေတော့တော်တော်ငဲတယ်လို့ပြောပါ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်တွေနဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ဖြန်အင်္ဂါနေ့ည9:00ရေးတိုင်းလိုင်းအစီအစဉ်မှာဖအကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
ကြောင်ရင်ကကျင်းပပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲမှာလစ်လက်96နေရာတွေက78နေရာမှာဝင်ရောက်ဆင်ပြန်ခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက9နေရာမှာအနိုင်ရရှိခဲ့ပါတယ်။အမျိုးသားရင်ကြားစည်းအတွက် UGI စိုးစားနေတဲ့NLD အနေနဲ့တိုင်းရင်းသားဒေသတွေမှာရှုံးနိမ့်ခဲ့တဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရိမ်စရာဖြစ်လာနေပါသလား။ NLD အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတရရဲ့လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ Pawin Swinin Lodure, General Tango, Jotin, Setu, Nanyabare, General Ye, Young Phone and Baga, Nitonyan, Nitonshin, Nangangali, Pipare, Swinin Lure, Jong Yarigu, Imegani, Pipo Lure, Swino, General Ye, Imelisaga, Burmese at voanews.com, Pipare, VOA Yamabaye, Facebook Samenagale, Swinin Lure, Jong Yarigu, Yiza, Pipo, Yanamare, Pawin Swinijabu, Alumu, Peko.
Internet of Things, Adoga, IoT, Jang, Masumyamanga, Bloggery, Piotmia, Sisema, Timpia, Tavarishin.
ဘိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြီးလာရည်လေအင်တာနက်ကိုချိတ်ဆက်နိုင်တဲ့အင်တာနက်ဒေါ့သင်းစ်ပစ္စည်းတွေဖြစ်လာကြပြီကိုသားညဦးရေဟုတ်ပါဗျာအင်ကအပူကြီးချိန်နဲ့တမ်ဘူစတက်ကရိယာကနေပြီးတော့အင်တကားလိုရေခဲတက်တာလိုဝစ်ရှော့ဇက်တို့လိုမျိုးအင်တုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြီးလိုက်လို့ရှင်အင်တာနက်နဲ့ချိတ်ပြီးတော့ကူရဲ့စမတ်ဖုန်းပေါ်ကတဆင့်လှ
ီးပါးစမတ်ဖုန်းကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့ဤပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာဖြစ်စည်းမဆိုဒီ Internet ချိန်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ Internet ကိုရဲ့တစ်ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိန်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီဤပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်လက်တွေကိုတခြားဆက်တွေရလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနာလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြရပေါ့ရှင
် Internet ကိုချိန်နိုင်တာတွေနဲ့မဟုတ်ဒီ smartphone smart TV smart ရေကဲတက်တာ smart coffee ဖြော်ဆက်ကိုမှဝစ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက်smart လက်ပံနာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာ smart သွားတိုက်တိုင်တော်မှာရှိသေးတယ်အဲ့ဒါတွေအားလုံးက internet ကိုယ့်ရဲ့ထဲမှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်အမိန့်ပေးခိုင်းနိုင်အောင်လည်းလုပ်ထားကြသေးတယ်မဟုတ်လားအဓိကကတော့ smart phone ပေါ့ဗျာကိုယ့်ရဲ့ smart phone ပေါ်ကနေပြီးတော့ရှိသမျှ smart ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်မော်တော်ကားတွေကအပူအေးပေးဆက်တို့သချင်းဖွင့်ဆက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
အဲ့ဒါကြောင့် internet of things အတွက်ဒီ smart phone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့Pocket Now ဆိုတဲ့ဤပညာ website က editor Jamie Rivera ကပြောတာချင
်း Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides you your audio, gives you your email.
ဘောဤတွေတုန်းကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသချင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုယ့်အလုပ်တွေအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူးတခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ
်အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ internet ကနေတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရဲဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါapp မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ command center ကိုယ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီပေါ်ကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမမှုကပိုတော့မှကြီးလာအောင်မယ်လို့ဤပညာကျွမ်းကျင်သူတိုင်းကတော့ခံမှန်းနေကြတာပဲဗ
ျ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုပြီးတော့တောင်လှမ်းမိုးလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်မှာပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်၊ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကျေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်နေလဲဆိုတာမျိုးပိုပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟိုရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအသားစီးလို့ဖြစ်ခဲ့ပါတယ်။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ
်။ internet ကိုရဲ့အထက်မှာခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရရလဲဆိုတဲ့လုံခြုံစိတ်ချမှုဘိုင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ပေါက်ပြီးတော့ချက်လက်တွေခိုးလာလို့ online တိုက်ခိုက်တာတွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုကြားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်ရဲ့အထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါကြားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမှဆင်မြန်မွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအဆင်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့ internet line ကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောက်နေတဲ့ hacker တွေကအခွင့်ကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့တက်တည်ပြခဲ့ကြသေးတယ်ရှင်မလ14ရက်နေ့တော့မီရှိဂန်တက္ကသိုလ်ကသုတေသီတွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 တန်းစပီကာတစ်ခုကိုသုံးပြီးတော့မှအင်တာနက်နဲ့ချိတ်ထားတဲ့ smartphone တွေရ sensor တွေမော်တော်ကားတွေဒီကျန်းမာရေးနဲ့ကိုယ်လက်လှုပ်ရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးကိုမှဝတ်ထားရတဲ့ပစ္စည်းတွေကိုဂျားကနေပြီးတော့ hack လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင
်။အင်တာနက်ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့အကောင့်တွေရှိပါတယ်။သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လည်းအကောင့်တွေရှိကြပါတယ်။အဲ့ဒီအကောင့်တွေမှာခမားခက်တဲ့ password တွေကိုပေးထားသင့်တယ်ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြတယ်ဗျ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ
်။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားသင့်တယ်လို့ပြောကြပါသေးတယ်။ဒီ internet ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ company တွေနဲ့ internet လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်ထဲကကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် internet of things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိလာသုံးလာကြတော့မှဆိုတော့ IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်သင့်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်။
အဆုံမြတ်မောင်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ PO မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တွေနားဆင်လို့ရဲတေးတချင်တွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939333999လေးကိုခေါ်ဆိုနိုင်ပါတယ်စားလိုက်ကနေဆက်သွယ်လို့ရဲဆိုရင်တော့ PO American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိပ်မိပြီးတော့စားရသားဆက်သွယ်နိုင်ကြပါလိမ့်ရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါလိမ့်ရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းတော်မှာတော့ဘာစီလိုနာဘောလုံးအသင်းနဲ့ကြောင်းဆောက်လှုံမဲ့အဆိုတော်ရှက်ကီယာပြီးတော့ဆုံးမသွားပြီးတော့သုံးလကြာမှတကြွတဲ့ George Michael ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ကမ္ဘာကျော်အဆိုတော်ကြီး Elton John ရဲ့အသက်80ပြည့်မွေးနေ့ပွဲကတော့မလ25ရက်နေ့ကပဲဆင်နွှဲသွားကြပါတယ်1948ခုနှစ်အင်္ဂလန်နယ်မှာမွေးဖွားခဲ့တဲ့ Reginald Kenneth Dwight နာမည်ရင်းရှိတဲ့ Elton John ကဒီကမှာဆရာတစ်ဆူဖြစ်နေနှစ်ပေါင်း50ကျော်ရက်ကြီးလာခဲ့သူပါ။ Oscar ဆုရောင် Grammy ဆုပါဆုပ်ထားတဲ့ Elton John ရဲ့တချင်းတွေမှာတော့တိတ်ကိုနာမည်ကျော်တဲ့ Candle in the Wind, Don't Let the Sun Go Down on Me တို့ကမဖြစ်မနေနားထောင်ရမယ့်တချင်းတွေပါနော်။ Elton John က Britain နိုင်ငံမှာအထူးထင်ရှားကျော်ကြားသူဖြစ်နေရက်ကြီးနေပြီးတော့လိင်တို့ဆက်ဆံရေးအတွက်လည်းဥဆောင်ဥရပြုအခွင့်အရေးတောင်းဆိုသူဖြစ်ပါရဲ့။သူကအသက်17နှစ်အရွယ်ကတည်းကပညာသင်ထူးချွန်စုရရှိပြီးတော့ London က Royal Academy of Music တော်ဝင်ဂီတ Academy မှာ6နှစ်တာဂီတပညာရပ်တွေကိုစီးပူးခဲ့တာပါ2014ဒီဇင်ဘာမှာတော့သူကကာလာကြာပေါင်းဖက်ခဲ့တဲ့ရည်စားဖြစ်သူ David Furnish နဲ့လက်ထပ်ခဲ့ပါတယ် Elton John က HIV/AIDS ရောဂါတိုက်ဖျက်ရေးမှာတက်တက်ကြွကြွပါဝင်ဆောင်ရွက်သူဖြစ်ပြီးတော့ရောဂါတားဆီးကာကွယ်ရေးသုတေသနရန်မုံငွေအတွက် Elton John AIDS Foundation ကိုထူထောင်ထားသူဖြစ်ပါတယ်ရှင်ကွယ်လွန်သူအစိုးရ George Michael ကိုမလ29ရက်နေ့ကပဲလန်ဒန်မြို့တော်မှာတချို့လိုက်ကြပြီဖြစ်ပါတယ်။သူကပြီးခဲ့တဲ့ဒီဇင်ဘာ25ရက်နေ့ကလေးကကွယ်လွန်သွားခဲ့တာပါ။ Warm ဆိုတဲ့အဖွဲ့မှာပါဝင်ခဲ့တာရင်တကူရောချော်ပြေးရေးတွေရဲ့ကြောင့်နာမည်အထူးကြီးတဲ့ George Michael ဟာ2016 Christmas နေ့မှာပဲ Australia မှာရှိတဲ့သူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်53နှစ်ရှိပါပြီ။သူကိုလန်ဒန်မြို့မြောက်ပိုင်းက Highgate တုတ်တံမှာမြေမြုပ်တကြိုခဲ့တာပါ။အဲဒီတုတ်တံမှာတခြားနာမည်ကျော်ပုဂ္ဂိုလ်တွေဖြစ်တဲ့အတွေ့အခေါ်ပညာရှင် Karl Marx, စာရေးဆရာမ George Eliot တို့ရဲ့အုတ်ဂူတွေလည်းရှိပါသေးတယ်။ဒ
အဲ့ဒီရင်းနဲ့ဆုံးသွားတဲ့ဂျော့ချ်မိုက်ကယ်ရဲ့တေးဆုံးမှုဟာတခြားပျော်ကားကြောင့်မပါဘဲနဲ့သူ့ဖတ်သူတဘာဝရတေးဆုံးတာဖြစ်တယ်လို့သိမှုတည်ခင်စုံစမ်းတဲ့အရာရှိကမလခုနှစ်ရည်ကပဲပြောလိုက်ပါတယ်။ဒါကြောင့်သူတေးဆုံးပုံနဲ့ပတ်သက်ပြီးတော့ဘာမှထပ်ပြီးတော့စုံစမ်းစစ်ဆေးစရာမလိုဘူးလို့ဆိုပါတယ်။အစပိုင်းတုန်းကတော့သူတရားတဲ့အကြောင်းရင်းရေးရေးရမပြောနိုင်ဘူးလို့ပ တဲ့ဘာစီလိုနာဘောလုံးအသင်းတို့ပေါင်းပြီးတော့ကိုလံဘီယာနိုင်ငံမြောက်ပိုင်းမှာဆက်ကီယာရဲ့မွေးစားခြင်းမျိုးဖြစ်တဲ့ဘာရန်ကီယာမှာအကြောင်းတစ်ကြောင်းဆောက်လူတန်းမယ်လို့မလ28ရက်နေ့ကပဲကြေညာသွားပါတယ
်ဒီစား yo soy poquito más nerviosa y eres el que me da tranquilidad fíjate
ဘာစီလိုနာဘောလုံးအဖွဲ့ရဲ့တိုက်စင်မှုဂျေရာပီကေရဲ့ချစ်သူဆက်ကီယာဟာ PS Descalzos Foundation အဖွဲ့ကိုတည်ထောင်ထားတဲ့သူဖြစ်ပြီးအဲ့ဒီအဖွဲ့ကတော့ကိုလံဘီယာနိုင်ငံကနွမ်းပါတဲ့ကလေးငယ်တွေစင်ညာတင်ကြားရေးအတွက်လှုပ်ဆောင်ပေးနေရပါဘာစီလိုနာဘောလုံးအသင်းရဲ့စပိန်ဘန်တစ်ခုဖြစ်တဲ့ကာတလန်ဘန်လာကာရှာရူကဒေါ်လာ 1.2 သန်းစော်လှူရမ်းမှာဖြစ်ပါတယ်ဆက်ကီရာကတော့သူဒီစီမံကိန်းအတွက်အထူးကိုဝမ်းသာနေမိတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုပရာဟိတလုပ်ငန်းမျိုးကိုဘာစီလိုနာဘောလုံးအဖွဲ့နဲ့တွဲလုပ်ဖို့ကအသင့်တော်ဆုံးပါလို့လည်းသူကပြောပါရည်။ဒါ့ကိုအကောင့်အထက်ပေါ်ဖို့လဲသူ့ချစ်သူပီကေရဲ့အားပေးကူညီမှုတွေကိုအထူးကျေးဇူးတင်ကြောင်းပြောသွားပါရည်။ Grammy ဂီတဆုရရှက်ကီရာဟာ PS Descalzos Foundation အဖွဲ့ကို1998ခုနှစ်မှာစပြီးတော့တည်ထောင်တာဖြစ်ပြီးတော့2004ခုနှစ်မှာတော့သူတို့လူရဲနဲ့ကြောင်းတကြောင်းကိုပထမဦးဆုံးဖြစ်နေဖောင်းလို့ရတယ်ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yard. All in my own yard. Take it on the side and bright red. ပညာလောကကတရင်တူတူတရားတွေကိုမအေးသနာကြောကစူးစီးတင်ဆက်သွားတာပါ။ဒီစီစဉ်ကို VOA မြန်မာပိုင်းရရုံမြင်သံကြားအစီအစဉ်မှလည်းကြည့်ရှုနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောကအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Jerusalem တိုင်းရဲ့အဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတိုင်းရဲ့ထုတ်လွှင့်ချင်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံမှာနေထိုင်အလုပ်လုပ်ကိုင်နေတဲ့ဒေါခင်အင်းမြင့်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
တမရယုံကြည်ရာတော့ပေါ့နော်အမှန်တရားကိုလက်ခံကျင့်သုံးခြင်းအမှန်ကိုကျင့်သုံးလေ့လာနေထိုင်ခြင်းပဲဖြစ်ပါလေ။ဘာလို့လဲဆိုတော့ဒီအမှန်တရားဟာအမှန်တရားကိုကျင့်သုံးကျင့်ကြံနေထိုင်ရခြင်းဟာအမှန်တရားတွေကိုလုပ်ခွင့်ရတာလေလောက်ကင်နေရတာလေအများကြီးခက်ခဲတယ်အများကြီးပဲပေါ့နော်အားလုံးကိုကျင့်သုံးရတာဖြစ်ပါတယ်အမှန်တရားကိုဘာကြောင့်ယုံကြည်တာလဲအမှန်တရားကိုဘာကြောင့်ပေါ့နော်လက်ခံကျင့်သုံးနေရတာလဲဆိုတော့အားလုံးရဲ့ကျမတို့နိုင်ငံကြီးอ่ะပေါ့နော်အားလုံးကအမှားပြားတွေနဲ့ဟိုကျင့်ကြံအုပ်ချုပ်နေထိုင်ရတဲ့အခါမှာကျမတို့ကအမှန်တရားဘက်ကိုတူဖောက်ပြီးတော့ပေါ့နော်အမှန်တရားကိုလက်ခံကျင့်သုံးကျင့်သုံးကျင့်သုံးနေထိုင်ရတာပေါ့နော်အမှန်တရားတွေကိုကျမနှင့်ချိုက်တယ်အမှန်တရားလုံချင်းကိုကျမဟာဟိုယုံကြည်တယ်အမှန်တရားကဘယ်တော့ဖြစ်ဖြစ်ဘလို့ကြီးပဲအမှန်တရားတွေဟိုရှိနေပါစေအမှောင်တရားအမှန်တရားတွေကလှိုင်းထန်နေပါစေအမှန်တရားပြိုလင်းချက်လေးသေးသေးလေးဟာဆိုလို့ရှိရင်အမှန်တရားကိုပဲဆက်လက်ပြီးတော့ကျင့်သုံးကျင့်သုံးကျင့်သုံးသွားလို့ရှိရင်ဒီအမှန်တရားဟာအမှန်တရားဆိုတဲ့ကြည့်ဆိုမှုအမှားတရားဆိုတဲ့လှိုင်းချံသဘောတွေရိုက်ခတ်မှုတွေကြားတွေကဒီအမှန်တရားဟာဆက်လက်ပြီးတော့ပေါ့နော်အမှန်တရားကိုပဲကျင့်သုံးဟာအခက်အခဲတွေတွေ့မယ်ဟိုဟိုအနေတွေတွေ့ကြုံရမယ်အနေတွေအများကြီးကြုံတွေ့ရတာတွေလည်းရှိတယ်တကယ်ကိုခက်ခဲ
စင်မဲ့ပြီးတော့ရုံးကန်ရတာတွေလည်းရှိတယ်ဒါပေမဲ့ဒီနေ့မှာဒီအမှန်တရားဟာအမှန်တရားကိုလက်ခံကျင့်သုံးတာစိတ်ကြီးလုံးအေးချမ်းမှုရှိတယ်ဒီအမှန်တရားဟာအမှန်လေကြားရနေပြီးတော့ထိုးဖောက်ရတဲ့အတွက်ဒီအမှန်တရားလက်ခံကျင့်သုံးနေထိုင်ကျင့်ကြံနေထိုင်တဲ့လူတွေရဲ့ဘဝဟာအကုန်လုံးဟာဖြူစင်ပြီးတော့အေးမြခြင်းနဲ့တောက်ပါတယ်ဒါပေမဲ့ဒီဟာဒီအမှန်တရားအခုရေတွင်းသူအခုရေကြည်တောက်လို့တော့မရဘူးဒီအမှန်တရားကိုပဲကျွန်မတို့လက်ခံကျင့်သုံးပါဖြစ်ဖြစ်ပေါ့နော်ပညာရေးကဏ္ဍမှာပဲဖြစ်ဖြစ်လူမှုရေးကဏ္ဍမှာပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍမှာပဲဖြစ်ဖြစ်ပေါ့နော်ကိုဟာအမှန်တရားကိုလက်ခံကျင့်သုံးစုပ်ကင်ထားနိုင်ပါစေဘာလို့ပဲအန်တရအန်တရအကုန်လုံးပေါ့နော်တိုက်ခိုက်မှုတွေရှိနေပါစေဒီအမှန်တရားလက်ခံကျင့်သုံးထားတဲ့လူသားတယောက်လူရဲ့ဘဝဟာအနေရန်တန်ဖိုးကြီးမြတ်ပါတယ်အနေရန်ဘဝရာကြီးလင်းချင်းတန်ပါလေဒါပေမဲ့ပေါ့နော်ဒီအမှန်တရားကိုကျင့်သုံးရတဲ့အတွက်အားလုံးကစိတ်ပြက်လက်ပြော်တာလေးရှိတယ်တချို့ကဘောလုံးဟာကွာဒီဟာကြီးကိုဆက်လက်ပြီးတော့ပေါ့နော်မလုံးနိုင်ဘူးဆိုကြာဆုံးသွားတာလေးလည်းရှိတယ်ဒါပေမဲ့အားလုံးကိုကျမအနေနဲ့ပြောချင်တာဟိုကိုယုံကြည်ရာယုံကြည်ရာတွေကိုစုပ်ကင်ထားပါပေါ့နော်ကျမတို့အမှန်တရားကိုချစ်မြတ်လို့တဲ့အတွက်အမှန်တရားကိုကျင့်ကြံနေထိုင်တယ်ကျမကိုမုန်းတဲ့လူတွေရှိမယ်ချစ်တဲ့လူတွေလည်းရှိမယ်ဆိုင်ခဲ့တဲ့လူတွေလည်းရှိပဲဒါပေမဲ့ဒီအမှန်တရားဆိုတဲ့လူမှုရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်ပညာရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်နိုင်ငံရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အမှန်တရားဟောတာကျင့်သုံးစိတ်ချစွာပေါ့နော်ကျင့်သုံးနေထိုင်ကျင့်ကြံမှာအားလုံးဟာအမှန်တရားကိုကျင့်သုံးတဲ့လူသားတဦးဟာဆိုလို့ရှိရင်တန်ဖိုးတွေဟာအများအားညံ့ညက်တဲ့တန်ဖိုးဖြစ်နေကျင့်ကြံနိုင်ပါတယ်အဲ့တော့ကျမအနေနဲ့ပြောချင်တာကတော့အမှန်တရားကိုယုံကြည်ရတယ်ကိုဆုံးဆိုင်ထားပါဒီနေ့ဟာအောင်မြင်မှုဆိုတာရှိလာပါမယ်လို့ကျွန်မ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါနော်ကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA မြန်မာပိုင်းအစီအစဉ်ကလည်း EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မှတ်ကြေးမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါရဲ့ရှင်ဒီကနေ့ညဖက်အစီအစဉ်အဆုံးမသတ်ခင်မှာကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
း။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြောက်ယထာဘူဒာယုံမှာပောက်ခွဲမှုဖြစ်တာကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီးနောက်ထပ်50ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားအနာပိုင်တို့ကပြောပါတယ်။မြို့လယ်ကစနာယာစကွဲမြောက်ယထာဘူဒာယုံမှာပောက်ခွဲမှုဖြစ်ခဲ့တာလို့ရုရှားမီဒီယာတွေမှာဖော်ပြကြပါတယ်။စိန့်ပီတာစဘတ်ကတခြားယထာဘူဒာယုံကမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းကိုလည်းရှင်းလင်းနိုင်ခဲ့ပြီလို့ရုရှားအကြမ်းဖက်မှုတံပြန်ချေမှုရေးကော်မတီကပြောဆိုပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်ကမြောက်ယထာဘူဒာယုံအလုံးကိုတော့ပိတ်ထားလိုက်ပြီးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့တရုတ်သမ္မတအမေရိကန်ခီးစဉ်မတိုင်ခင်လေးမှာပဲမြောက်ကိုရီးယားအရေးပြင်းပြင်းထန်ထန်ပြောဆိုလိုက်တာကြောင့်အမေရိကန်မူဝါဒကြီးကြီးမားမားပြောင်းလာမလားလို့သုံးသပ်မှုမျိုးစုံရှိလာနေပါတယ်။သမ္မတထရန့်ကမြောက်ကိုရီးယားပြဿနာကိုတရုတ်နိုင်ငံကကူညီမဖြေရှင်းပေရင်အမေရိကန်အနေနဲ့တတ်တတ်ဖြေရှင်းသွားမယ်လို့ Financial Times သတင်းစာကိုမနေ့ကပြောလိုက်ပေမဲ့ဘလို့ဖြေရှင်းမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ဒါကြောင့်အခုလိုပြောလိုက်တာကဒီသတင်းပတ်ထဲတရုတ်သမ္မတနဲ့ Florida မှာတွေ့တဲ့အခါမြောက်ကိုရီးယားအရေးဦးစားပေးဆွေးနွေးရမှာအသာစီးရဖို့လား။မြောက်ကိုရီးယားရန်ဂျိုတင်ကာကွယ်ရေးလုပ်ငန်းစဉ်စတင်ဖို့လားလို့သုံးသပ်မှုတွေဖြစ်လာနေတာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးနီယယ်ဂေါ်ဆက်ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပတ်အတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်မှာဖြစ်ပါတယ်။အသက်49နှစ်အရွယ်တရားသူကြီးနီယယ်ဂေါ်ဆက်ကိုမထောက်ခံတဲ့ဒီမိုကရက်လွှတ်တော်မှအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကတော့ကိုးမြောက်တရားရုံးချုပ်တရားသူကြီးအဖြစ်နီယယ်ဂေါ်ဆက်ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်မယ်လို့အခိုင်အမာပြောဆိုထားပါတယ်။တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာပြီးခဲ့တဲ့တနှစ်ကျော်ကကွယ်လွန်သွားပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်။
တရင်အချင်းချက်ကိုမတိုင်ငိထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitek Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.